နာဗိုင်းရပ်စ်ကူးစက်မှုကြောင့်စပိန်နိုင်ငံကဝင်လာသူအလုံးနှစ်ပတ်ကွာရန်တင်းတည်ထောင်နေထိုင်ရမယ်လို့ဗြိတိန်နိုင်ငံမှာအမိန့်ထုတ်ပြန်ထားတာကိုတုံ့ပြန်တဲ့အနေနဲ့စပိန်နိုင်ငံဟာကဘာလက်ခီးသွားတဲ့အတွက်လုံခြုံမှုရှိနေပါတယ်လို့စပိန်နိုင်ငံသားဝင်ကြီးကပြောကြားခဲ့ပါတယ်။စပိန်ပြည်သူတွေအတွက်တမကစပိန်ကိုလာတဲ့ကဘာလက်ခီးသွားတဲ့အတွက်ပါလုံခြုံမှုရှိကြောင်းနိုင်ငံသားဝင်ကြီး Arancha Gonzalez Leia ကသတင်းတောက်တွေကိုပြောပါတယ်။စပိန်နဲ့ပတ်သက်လို့ဗြိတိန်ရဲ့ကန့်သက်ချက်ထဲမှာလူကြိုက်များတဲ့ Balearic နဲ့ Canary ကျွန်းတွေထည့်သွင်းမထားဖို့သူအနေနဲ့ဗြိတိန်အစိုးရကိုဆွဲဆောင်ပြောကြားမှာဖြစ်တယ်လို့ဆိုပါရယ်။အဲ့ဒီနှစ်နေရာလုံးမှာဗြိတိန်နိုင်ငံထက် virus ကူးစက်ပြန့်နှံ့မှုနှေးပါတယ်လို့လည်းသူကပြောပါရယ်။ဒီအတောအတွင်းမြောက်ကိုရီးယားမှာပထမဆုံးသံသယရှိတဲ့ COVID-19 ကူးစက်မှုကိုတွေ့ရှိခဲ့ကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါရယ်။ virus ကူးစက်မှုမရှိဘူးလို့လာပေါင်းများစွာမြောက်ကိုရီးယားအစိုးရကညှင်းပယ်နေခဲ့ပြီးတဲ့နောက်အခုလိုပထမဆုံးကြိမ်ထုတ်ဖော်ပြောကြားခဲ့တာပါ။ကမ္ဘာမှာကူးစက်မှုအများဆုံးနိုင်ငံတွေစီးရင်တဲ့၅နိုင်ငံမြောက်မှာရှိနေတဲ့တောင်အာဖရိကနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း4,300,000ကျော်ရှိနေပါတယ်။အများဆုံးနိုင်ငံဖြစ်တဲ့အမေရိကန်မှာတော့ကူးစက်မှုပေါင်း4,300,000ရှိပြီးဘရာဇီးကတော့2,300,000၊အိန္ဒိယက1,300,000နဲ့ရုရှားမှာ8,000,000ကျော်ထိရှိနေပါတယ်ရှင်။